တို့ရှိမြခင်အခုဆက်လက်နားဆင်ကြမှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ဒါမဲ့နိုဝင်ဘာကျင်းပမဲ့မြန်မာနိုင်ငံထွေထွေရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတရေးအတွက်အနောက်ဆက်အတားအဆီးတစုံတရားရှိနိုင်ပါသလား။မြန်မာအရေးသုံးသပ်သူဒေါက်တာရန်မျိုးစိန်နဲ့ကျွန်တော်ကြိုဆိုသာဆွေးနွေးထားပါတယ်။ဒီရွေးကောက်ပွဲအတွက်အဓိကစိုးရိမ်စရာအချက်တွေကဘာလဲဆိုတာကိုဒေါက်တာရန်မျိုးစိန်ကအခုလိုစဖြေပါတယ်။
အဓိကဆိုရင်ဇာအချက်ကတော့မဲလာပြီးတဲ့သူရာဂိုင်းလုံးအနေပါမဲ့ကိစ္စပါလက်ရှိအခြေအနေရတော့တော့ရွေးကောက်ပွဲပေါ်မှာဒီမဲဆန္ဒရှင်ပြည်သူလူထုရဲ့စိတ်ဝင်စားမှုဟာအတန်အသင့်မြင့်တက်လာတယ်လို့မြင်ရပါတယ်အဲ့တော့ဒါမဲ့ရွေးကောက်ပွဲမှာတော့တကယ်လို့မဲပြီးတဲ့သူရာဂိုင်းလုံးကြဆင်းမယ်ဆိုရင်တော့ဒါဟာရွေးကောက်ပွဲပေါ်မှာမဲဆန္ဒရှင်ပြည်သူလူထုရဲ့ယုံကြည်မှုကြဆင်းတာလို့မှတ်ယူလို့ရတယ်လို့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲပေါ်မှာလူထုရဲ့ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုကြဆင်းတယ်ဆိုတဲ့သဘောမျိုးအထိကောက်ချက်ပြုတ်နိုင်တာမဟုတ်လို့ဒီအချက်ဟာအရေးကြီးတယ
်ဟုတ်ကဲ့
ရွေးကောက်ပွဲမှာပြည်သူလူထုရဲ့စိတ်ဝင်စားမှုနဲ့ပြည်သူလူထုမဲပေးမှုပုံများလာအောင်အဓိကစီယုံလှုံ့ဆော်ဆောင်ရွက်ဖို့ဟာပြည်တော်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်လို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့အဲ့ဒီရွေးကောက်ပွဲကော်မရှင်ကစီယုံမဲ့အပြင်ဒီအရေးခံမဲ့နိုင်ငံရေးပါတီတွေကိုယ်စားလောင်းတွေအနေနဲ့ကောမဆန္ဒရှင်ပြည်သူတွေကိုဘယ်လောက်ထိထိတွေ့စီယုံလှုံ့ဆော်နိုင်တဲ့အခြေအနေရှိပါသလဲအဲ့ဒီဟာကအဟံတတစုံတရာဖြစ်လာနိုင်လို့ထင်ပါသလား
မဲဆွဲစီယုံရေးကာလကစက်တင်ဘာလ၈ရက်နေ့လောက်မှာစမယ်လို့မှန်းပါတယ်အဲ၃ဖက်လောက်ပဲလိုတော့တဲ့အနေအထားမျိုးရှိပါတယ်အဲ့တော့အဲ့မတိုင်ခင်မှာပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီ COVID-19 အခြေအနေမှာတော့ကိုယ်စားလှယ်လောင်းနေအနေနဲ့မဲဆွဲစီယုံရေးကိုဘယ်လိုလုပ်ရမလဲဆိုတဲ့ဟိုတတ်မှတ်ချက်တွေဒါစီမင်းစည်းကမ်းတွေကိုထုတ်ပြန်ပြီးဖြစ်နိုင်တယ်လို့မြင်ပါတယ်အဲ့ဒီအတွက်ကြောင့်မလို့တတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ညီမဲဆွဲစီယုံရေးကိုတော့အချက်ချက်ပြတ်ပြတ်လုပ်နိုင်နိုင်တယ်လို့မျှော်လင့်ပါတယ
်ကျွန်တော်ဒီမှာကျွန်တော်ကြားဖြတ်မိရင်ကတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ညီလုပ်နိုင်မယ်လို့ဆိုပေမဲ့တချို့စိုးရင်ရတာကဥပမာအဖြစ်အများပြည်သူတွေအားလုံးကိုလက်ဆန်းမီစေနိုင်တဲ့ဒီရုပ်မြင်သံကြားကကာရိုင်းပါတီတွေကိုအလှည့်မဲဆွဲခွင့်ပေးတဲ့နေရာမှာသူတို့ပြောချင်တာပြောလို့မရဘူးသူတို့ကဒီခွင့်ပြုချက်တင်ပြပြီးမှအဲ့ဒါကိုဖတ်ရမယ်လို့ပြောထားတဲ့ကိစ္စကိုလည်းတချို့ကစိုးရိမ်ကြပါတယ်အဲ့ဒါရောဘယ်လောက်ထိအကန့်အသတ်ဖြစ်သွားနိုင်ပါသလဲ
အဲဟိုကျွန်တော်မြင်ကတော့ရုံးမြင့်တန်ကြားကနေတော့ဟိုမဲဆွဲစည်းရုံးတဲ့အပိုင်းမှာတော့ဒီစီမင်းစည်းကမ်းနဲ့အညီပေါ့လေဟိုပြောဆိုရတာဖြစ်တဲ့အတွက်ကြောင့်မလို့နော်အတန်အသင့်အကန့်အသတ်မှုတွေအထင်ချုံမှုတွေတော့ရှိကောင်းရှိနိုင်ပါတယ်အဲဒုသောလည်းပဲလက်ရှိအခြေအနေမှာတော့ဒီကိုယ်စားလှယ်လောင်းနေနိုင်ငံရေးပါတီတွေမှာတော့အင်မတန်မှအရေးပါတဲ့ဟိုပလက်ဖောင်းတစ်ခုရှိနေပါတယ်အဲ့ဒါကတော့လူမှုကွန်ရက်စာမျက်နှာပါ Facebook လူမှုကွန်ရက်စာမျက်နှာကနေတစ်ဆင့်တော့ပြည်သူလူထုကိုတိုက်ရိုက်ချိတ်ဆက်ပြီးတော့နော်အဲကိုယ်ပါတီရဲ့မူဝါဒတွေလမ်းစဉ်တွေလုပ်ငန်းစဉ်တွေတော့ကိုယ်စားလှယ်လောင်းနေနဲ့ပတ်သက်တဲ့အချက်လက်တွေကိုအလင်းအမြန်ပေါ့စီယုံလှုံ့ဆော်နိုင်တဲ့အခွင့်အလမ်းကလည်းရှိနေပါတယ်အဲ့ဒီအခါကျတော့နိုင်ငံရေးပါတီတွေကိုဒီလိုတော့ကိုယ်စလေရောအနေနဲ့ဒီအခွင့်အလမ်းကိုအမိကျဆုတ်ခိုင်ပြီးတော့ထိထိရောက်ရောက်နဲ့เนาะအသုံးချနိုင်ဖို့အရေးကြီးတယ်လို့ကျွန်တော်ကတော့မြင်ပါတယ်။
အဲ့ဒီ online စီးလုံးရေးပါဆရာ online စီးလုံးရေးနဲ့ပတ်သက်လို့ကော sensor လောက်တာတွေခွင့်ပြုချက်တောင်းခံရမယ့်ကိစ္စတွေဟန်တာပြပင်မှုတွေမရှိနိုင်ဘူးလားခင်ဗျာ
။အဲဒီ online စီးလုံးရေးနဲ့ပတ်သက်ရင်တော့ Facebook ရဲ့ပေါ့လေသတ်မှတ်ထားတဲ့ဒီ senior စီကန်းနေနဲ့အကန့်ကြီးနေဆိုလို့ရှိရင်တော့ကန့်သတ်ချုပ်ချယ်မှုသားမြင့်မှုမရှိနိုင်ဘူးလို့ကျွန်တော်ကမြင်ပါ
တယ်။အဲ့ဒါကအမုန်းစကားတွေသွေးထုတ်လုံးစော်မှုတွေလားဘယ်လိုဟာမျိုးလို့ဆရာထင်ပါလဲအဲ့ဒီဟာ
ကကပေါ်ဟိုဒူမျိုးရင်းနဲ့ပတ်သက်တာနောက်ဘာသာရေးနဲ့ပတ်သက်တာနောက်ပြီးတော့ဟိုတစ်ဖက်နဲ့တစ်ဖက်ပေါ်လေယုံကြည်မှုတည်ဆောက်ရေးသိမြတ်ရေးအဲ့အရာတွေကိုအနောက်ရှက်အဟံဒါဖြစ်စေမဲ့နော်နားလည်မှုလွဲစေမဲ့အထင်မြင်မှားစေမဲ့အဲပြောဆိုစီယုံမှုမျိုးတွေကိုတော့အတိုင်းတာတစ်ခုဒီကတ္တတာမျိုးထိန်းချုပ်တာမျိုးအဲလုပ်နိုင်ပါတယ်အတူတူလည်းပဲဒီ Facebook လူမှုကွန်ရက်စာမျက်နှာကနေပြီးတော့ဒီမဲဆွဲစည်းရုံးတဲ့အပိုင်းကတော့လက်ရှိအခြေအနေမှာတော်တော်လေးကိုထိထိရောက်ရောက်နဲ့အလားအလာကောင်းကောင်းဆောင်ရွက်နိုင်မဲ့အခွင့်အလမ်းတွေရှိနေတယ်လို့ကျွန်တော်ကသုံးသပ်ပါတယ
်။ဟုတ်ကဲ့တချို့သုံးသပ်တဲ့လူတွေကတော့နိုင်ငံတကာမှာအစဉ်ပူပေါင်းစားနိုင်ငံတွေရဲ့ရွေးကောက်ပွဲတွေမှာပြည်ပရဲ့အထောက်ပံ့ခံနိုင်ငံရေးအင်အားစုတွေပြည်ပကသူတို့အကျိုးစီးပွားအတွက်ထောက်ပံ့ပေးပြီးတော့လွတ်ယူရဲ့ဖွဲ့စည်းရေးရှိရဆိုတာကိုလည်းပဲဒါအတားအဆီးတစ်ခုအဖြစ်နဲ့ထည့်သွင်းဖော်ပြကြပါရယ်ဆိုတော့မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်လို့ရောနိုင်ငံရေးအင်အားစုတွေဟာပြည်ပဩဇာဘလောက်ကင်းမဲ့ရမယ်ဆိုတဲ့ဟာကိုပွင့်လင်းမြင်သာစွာစစ်ဆေးနိုင်တဲ့နည်းလမ်းတွေရှိပါသလားခင်ဗျာ အထူးသဖြင့်ရောဗမာဘုတ်တိုင်းသားပါတီတွေရဲ့အခွင့်အလမ်းကပို့ပြီးတော့မြင်မှာမယ်လို့မြင်တယ်2020ခုနှစ်ရွေးကောက်ပွဲတက်ကိုတိုင်းသားပါတီတွေဟာပို့ပြီးတော့နေရာများများအနိုင်ရဖို့လာလာဟာမြေတရမြင်လာနေတယ်လို့တော့သုံးသပ်ပါတယ်ဆိုတော့အဲ့လိုမြင်လာနိုင်တဲ့တိုင်းသားပါတီတွေရဲ့အင်အားကတော့တစုံတရာရွေးကောက်ပွဲစီးမြင်စည်းကမ်းတွေအရသလောက်အနာရှိရဲ့လူတွေကသလောက်ဖီအားပေးဟန်တာရာပြည်ပင်နာမျိုးဖြစ
swab jet in movie, complain low movie, Maro, Janomi Artino, Toro Leo, the Ditabido, Song Yame, the Tamu Shire, Lumi Mare, and a Yugo women, so see you in Kala Gregua, the Taina Nagay Padi Bawin, Nagay Padi Alo, now Truya Kuzle Lonely in the Kona Tamatari Boli, Jim would be Sini Sigan in it, and you, no measure see you in Low Nibu, no Atolio, Lita, Song Yanibu, Lu Adelu, and Janon in the Romia Mare.
Now, who has here a dying man? Did I read to the chin? Ninja, Nia, Nia, Ninja, the Pintazan, Nia, the new Quebioma was here. Any animal, let me in Aboli, in our thumb to be your mayor on Juba Muro, Yuka Bago, Nancy Chessim Muro, Kubaga, Nanya Chin, and Sibu Swing, Nancy Chessiaro, and I read the go swing boat, Lua Lakna, Manama. Ninja, you never told her a
dying man, let a guy in လမ်းမှာမထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေရောအားလုံးကတော့လွတ်လပ်ပြီးတရားမျှတရေရွေးကောက်ပွဲအောင်ပြင်းပြင်းပနိုင်ဖို့အတွက်အားလုံးကဟိုလူလာကြတဲ့အနေအထားမျိုးတွေ့ရပါတယ်အဲ့ဒီအပြင်တော့တပ်ဆိုင်ရာကျွန်တော်တို့ပြည်နယ်အချို့မှာရှိနေတဲ့ပြည်သူစစ်တွေဂျာဆောင်တပ်ဖွဲ့တွေရာလည်းပဲဒီရွေးကောက်ပွဲအောင်မြင်အထားမျှရေးအတွက်ကိုပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော
ရလာဟာအပြောင်းလဲရှိမလားဆိုတဲ့အပေါ်မှာအစိုးရမှုတွေတော့ရှိနေပါတယ်အဲသို့တော်လည်းပဲအဲတနိုင်ငံလုံးနဲ့ခြုံပြီးကြည့်မယ်ဆိုရင်တော့ဂျေကောက်ပွဲကိုလက်နက်ကင်ပြီးနောက်ဆက်ဖြည့်စည်းတာမျိုးတွေနောက်တားဆီးတာမျိုးတွေဟန်တားတာမျိုးတွေအဖိအားပေးတာမျိုးတွေကတော့အတော်လေးကိုနည်းလိမ့်မယ်လို့ကျွန်တော်ကသုံးသပ်ပါနောက်တစ်ခုမေးချင်တာကကျွန်တော်မီဒီယာကျွန်တော်ရဲ့မီဒီယာဘိုင်းပေါ်ဆိုင် အခန်းပြမပြစုရဲလောက်လာတဲ့ဒါဟိုဒါတရုတ်ဟာမြန်မာနိုင်ငံမီဒီယာလောကမှာပရိုမိုးဖို့အထောက်နေတယ်လို့တချို့ကသုံးသပ်ကြပါတယ်အဲ့တော့တရုတ်ကစူလိုလာတဲ့ပါတီကိုစူလိုလာတဲ့နိုင်ငံရေးအင်အားစုကိုမဲ့သာရအောင်ဒီမီဒီယာကတဆင့်ဝင်ပြီးတော့လုံနိုင်တယ်ဆိုတဲ့ကိစ္စမျိုးကိုဆိုရင်မယ်ဆိုရင်အဆိုရင်လုံလုံးတယ်လို့ပြောမလားခင်ဗျာ
အဲဒီအခြေအနေနဲ့ပတ်သက်ပြီးတော့ဟိုစိုးရိမ်မှုတွေလည်းရှိပါတယ်ဟုတ်လားနိုင်ငံကြီးတွေကပဲဖြစ်ဖြစ်တော့နိုင်ငံရေးပါတီကြီးတွေကပဲဖြစ်ဖြစ်မီဒီယာကိုကျွန်တော်တို့အတုံးချပြီးတော့ပေါ့လေနော်ဒီနာမည်ရွေးကောက်ပွဲမှာလူထုထောက်ခံမှုရအောင်စတနာမဲပို့ရအောင်အားထုတ်လာနိုင်တာမျိုးတွေကတော့အဲရှိနေတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့ဒီတစ်ဖက်ကအရေးကြီးတာကအစိုးရအနေနဲ့သတင်းမီဒီယာတွေကိုလွတ်လွတ်လပ်လပ်နဲ့တော့ပွင့်လင်းမြင်သာမှုရှိရှိတော့တရင်ထုတ်ပြန်ပေးနိုင်ဖို့နဲ့တရင်ရယူဖွင့်ကိုအဲချေချေပြတ်ပြတ်ပေးနိုင်ဖို့ကအဲဒီအခြေအနေတွေကိုအတိုင်းအတာတစ်ခုအထိတံပြန်နိုင်ဖို့အခွင့်အလမ်းဖြစ်စေလိမ့်မယ်လို့မြင်ပါ
ဟုတ်ကဲ့ဒါပေမဲ့အဲ့နိုင်ငံရေးပါတီတွေနိုင်ငံရေးအင်အားစုတွေကတော့မီဒီယာကိုအဆုံးချနိုင်တယ်ပေါ့ခင်ဗျာအပြင်သူတို့ပါတီအင်အားကောင်းဖို့အတွက်သူတို့အစုအနိုင်ရေးအတွက်ဒါပေမဲ့ပြည်ပနိုင်ငံကြီးတစ်ခုခုကသူတို့သဘောကျတဲ့ပါတီကိုနိုင်အောင်မီဒီယာကိုရေးခိုင်းတာမျိုးလော့ဆော်ပေးတာမျိုးကျွန်တော်ပြောချင်တာအဓိကအဲ့ဒါပေါ့
အဲဒီပါခေါ်လေကျွန်တော်တို့အင်ဒီဂျင်နိုင်ငံပဲဖြစ်ဖြစ်အဲကျွန်တော်တို့ဒေတာတွေနိုင်ငံတွေရဲ့ဖြစ်ဖြစ်ဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုကတော့2015တဲ့နိုင်စာရင်ဒီအချိန်မှာပို့ပြီးတော့မြင့်မားနေတယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်အဲ့တော့တစ်ဖက်ကပေါ့လေဒီသူတို့ရဲ့ဒီအချိုးစီးပွားအတွက်ကိုဟဲ့လားကျွန်တော်တို့သတင်းမီဒီယာတွေကိုသုံးပြီးတော့အဲသူတို့လိုလားတဲ့ပါတီအပေါ်မှာတော့စိတ်ဝင်စားမှုမြင့်တက်အောင်အနိုင်ရအောင်လှုပ်လာနိုင်တဲ့ခြေလှမ်းတွေကတော့ရှိကောင်းရှိနိုင်ပါတယ်အဲ့တော့လည်းပဲကျွန်တော်တို့ပြည်တွင်းမီဒီယာကြီးတစ်ခုလုံးအနေနဲ့ကြည့်မယ်ဆိုရင်တော့ရာဂိုင်းလုံးက အသိမများနိုင်ဘူးလို့ကျွန်တော်မြင်ပါတယ်အတဖက်ကဒီအခြေအနေတွေကိုထိန်းချောင်းနိုင်ဖို့အတွက်ကိုကျွန်တော်တို့ဟိုလွတ်လပ်တဲ့ပေါ့လေဒီသတင်းသမားတွေသတင်းမီဒီယာသမားတွေကလည်းအဲဟိုသတင်းရယူဆောင်ရွက်နိုင်မဲ့အခြေအနေမျိုးကိုတွေ့ရပါတယ်နောက်တစ်ဖက်ကအဲကျွန်တော်တို့ Facebook အပါအဝင်ပေါ့လေလူမှုကွန်ရက်စာမျက်နှာတွေကနေလည်းပဲတော့ဟိုမြေပြင်မှာဖြစ်တဲ့အခြေအနေတွေကိုဟိုအချိန်နဲ့တပြေးညီသူကဟိုဖွင့်ချနိုင်တဲ့အခွင့်အလမ်းကရှိနေတဲ့အခါကျတော့အဲဒီလိုအခြေအနေတွေကလည်းဟိုတွန်းမုံမှုတွေကိုထိန်းချောင်းနိုင်တဲ့အနေအထားမျိုးတွေ့ရပါတယ်ဗျာ
ဟုတ်ကဲ့နောက်ဆုံးဆရာဒီလမ်းမရွေးကောက်ပွဲဟာလွတ်လပ်ရေးတရားမျှတသောပြည်သူလူထုရဲ့ဆန္ဒမှန်ကိုရယူနိုင်သောရွေးကောက်ပွဲဖြစ်မယ်ထင်ပါလား
တကယ်လွတ်လပ်တရားမျှတပြီးတော့တော့တိုင်းရင်းသားပြည်သူလူထုအများစုရဲ့ဆန္ဒသဘောထားနဲ့ကိုက်ညီတဲ့ရလက်ကိုပေါ်ဆောင်ပေးနိုင်မဲ့ရွေးကောက်ပွဲတရဖြစ်လာလိမ့်မယ်လို့အပြည့်အဝယုံကြည်ပါတယ်